ယူကရိန်းရဲ့ဒဏ်အဖြစ်ဆက်ရုံတွေကိုရုရှားကမစ္စိုင်းထုံးနေရောဒရုန်းတွေနဲ့ပါတိုက်ခိုက်တဲ့နောက်မှာယူကရိန်းကိုဆွမ်းအားဖြင့်လေကြောင်းကာဝေးမစ္စိုင်းထုံးတွေပေးမယ်လို့အမေရိကန်သမ္မတအင်ဂျူကချက်သပင်းတွေမှာကြေညာပါတယ်။ယူကရိန်းအတွက်မြေပြင်ကနေဝင်ရင်ဖြစ်နောက်ဆုံးထုတ်ပက်ထရီယော့နဲ့နက်ဆန်မစ္စိုင်းထုံးရာနဲ့ချီပီးပေးဖို့အရင်လှုပ်ဆောင်မယ်လို့သမ္မတအင်ဂျူရောပြောခွင့်ရဂျွန်ကာဗီကပြောပါတယ်။ဒီဒုံးကြီးတွေကိုတိုင်ဝမ်နဲ့အစ္စရေးကိုပေးဖို့အတွက်စီစဉ်ထားတာပါ။ဒါပေမဲ့ဒုံးကြီးတွေကိုယူကရိန်းကိုအရင်ပေးဖို့မယ်ဆိုတာကိုထိုင်ဝမ်နဲ့အစ္စရေးကထောက်ခံလိုလားတယ်လို့လည်းပြောပါတယ်။တကယ်လိုအပ်တဲ့နေရာကိုဒုံးကြီးတွေအရင်ပေးဖို့အစီအစဉ်အတွက်အမေရိကန်အစိုးရအနေနဲ့ခိုက်ခိုက်ခဲခဲဆုံးဖြတ်ခဲ့ရတယ်လို့လည်းပြောပါတယ်။ပြစ်စင်ပြီးတက်တောက်မှုရင်ဆိုင်နေရတယ်လို့ယူကရိန်းကကြေညာပြီးနောက်တနေ့မှပဲဒါဗစ်ဆယ်ုန်တွေကိုရုရှားကတညာလုံးဒရုန်းနဲ့မစ္စိုင်းဒုံးတွေနဲ့တိုက်တာဖြစ်ပါတယ်။ယူကရိန်းမှာအပူတောင်းဒါဗစ်ဆယ်ုန်တွေကိုအကြီးအကျယ်ပျက်စီးသွားပြီးအလုသမား၃ယောက်ဒဏ်ရာရတယ်လို့ပြောပါတယ်။ဒါပြင်ကီယက်ဒုံးစင်နဲ့ဒနီပရိုပက်ထရော့ဖ်ဒေတာတွေကဒါဗစ်ဆယ်ုန်နဲ့ပျက်စီးခဲ့ရတယ်လို့ယူကရိန်းရဲ့ယူကရိန်းနာကိုဒါဗစ်ဌာနကချက်တပြင်းနေမှာပြောပါတယ်။